မန္တလေးတိုင်းမတရားမြို့နယ်ရေနဂါရဲစခန်းကစစ်ကောင်စီတပ်တွေကအင်အား80ဝန်းကျင်လောက်နဲ့ဇန်နဝါရီလ23ရက်မနက်9နာရီဝန်းကျင်လောက်မှာအနီးအနားကကျေးရွာတွေကိုစစ်ကြောင်းထိုးဝင်ရောက်ခဲ့တာဖြစ်ပြီးတော့နေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကပြောပါတယ်။အဲ့ဒီစစ်ကြောင်းကအင်းတခါနဲ့တပြေချောင်းကျေးရွာဘက်ကိုပြန်ထွက်လာတဲ့အချိန်မှာကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့မတရားမြို့နယ်ပကဖပြန်ကြားရေးတာဝန်ခံက VOA မြန်မာပိုင်းကိုပြောပါတယ်
။မတရားမြို့နယ်ရေနဂါမှာရေစခန်းရှိရလေ။အဲဒီရေစခန်းကနေမှာကျွန်တော်တို့အင်အား80ဝန်းကျင်လောက်ကကျွန်တော်တို့ဒီမတရားမြို့နယ်ဒုကြကန်ကျောင်းမော်နီကောပြီးတော့ဒီဘက်အင်းနဂါတပြေချောင်းပေါ့နော်။အဲဒီရွာတွေကိုဒီကျောင်းတို့ဝင်ရောက်လာတာရှိပါတယ်။အဲဒီကြောင့်ဝင်ရောက်လာတာရှိတယ်ကျွန်တော်တို့ဒီ9နာရီဝန်းကျင်လောက်မှာတော့စကားစကားကြောင့်မော်နီ3ကြီးရောပေါ့နော်မော်နီ3ကြီးရောကအင်ဂျီ30လောက်ကိုကျွန်တော်တို့ရှုပ်ဖြတ်သီးတာရှိပါတယ်ပြီးတော့ကျွန်တော်တို့အင်ဂျီကြီးရောပေါ့နော်အင်ဂျီကြီးရောမှာဆိုရင်လည်းစကားစကားမရှုပ်ဖြတ်သီးခဲ့တာနေနှလုံးပေါ့နော်နေနှလုံးအဲ့မှာလည်းမရှုပ်ဖြတ်သီးခဲ့တာရှိပါတယ်ဗျအမေကပေါ့နော်23ရက်နေ့မှာဆိုရင်စကားစကားမော်နီ3ကြီးရောကိုမရှုပ်ဖြတ်သီးတဲ့အချိန်မှာဒီဘက်ပေါ့နော်ကျွန်တော်တို့အင်ဂျီကြီးရောအင်ဂျီကနဲ့တူရောကြီးရောဘက်ကိုဒီဒီပြန်ထွက်လာတဲ့အချိန်မှာကျောင်းဒီခရယာမြင့်နဲ့ပတ်သက်ပါနေတခြားဝန်တပ်ဖွဲ့တွေကူးပြီးလိုက်ပွဲဖြစ်တာလေးတော့ရှိရတယ
်။စစ်ပေးဆောင်တထောင်လောက်အတွက်နေထိုင်စားတောင်ရည်နဲ့လုံခြုံရေးကိစ္စတွေကိုမြို့နယ်ပါကဖာအဖွဲ့တွေကတာဝန်ယူဆောင်ရွက်ပေးနေကြတယ်လို့ပြောပါတယ်။မတရားမြို့နယ်ကဒေသခံလင်မယား2ဦးကိုလည်းဇန်နဝါရီလ22ရက်နေ့ကမေမြို့အဝင်ဝတ်ဝန်စစ်ဆေးရေးဂိတ်မှာစစ်ကောင်စီတပ်တွေဖမ်းဆီးစစ်ဆေးရာကနေအမျိုးသားဖြစ်သူတေဆုံးပြီးတော့အမျိုးသမီးကိုလည်းဖမ်းဆီးထားဆဲဖြစ်တယ်လို့မတရားမြို့နယ်ပတဖပြည်သားရေးတာဝန်ခံကပြောပါတယ်
။အဲကြောင့်မေမြို့အဝင်ကျွန်တော်ဝတ်ဝန်ဂိတ်မှာလို့ကြားရတာနော်။ဝတ်ဝန်ဂိတ်စီဂိတ်မှာကျွန်တော်မတရားမြို့နယ်စင်ရွာကပေါ့နော်မတရားမြို့နယ်စင်ရွာကလင်မယားနေအောင်ဟောလင်မယားနေအောင်ဖမ်းဆီးခံရတာကြားပါတယ်။ဒီကြောင့်အသက်ဝင်ထားတဲ့သူကြောင့်အသက်30ဝန်းကျင်မှာရှိတယ်။အဲ့ဒီများဆိုရင်ရောရှမ်းမြောက်ရှမ်းမြောက်နေရာမှာကျွန်တော်ကြံခုတ်ပြီးတော့အလုံးလုံးပြီးပြန်ပါတယ်ရောရှမ်းမြောက်လို့တည်ရတယ်အဲ့မှာကျွန်တော်တို့ရောကြားအဲ့မှာဝုံဝုံခိတ်ပေါ့နော်ဝုံဝုံခိတ်ကြီးကြီးရဲ့နေရာမှာကျွန်တော်ရောကြားဖြစ်တဲ့ဖုန်းကိုစစ်လိုက်တဲ့အခါမှာကျွန်တော်ပြည်ရဲ့ဒီနယ်တွေ့ရတဲ့တပ်ပုံတွေကိုမိသွားလို့တည်ရတယ်
စစ်ကောင်စီကတော့မတရားမြို့နယ်အတွင်းသူတို့တပ်ဖွဲ့တွေမီးရှို့ဖျက်ဆီးရဲဆိုတဲ့သတင်းမှတွေလူမှုကွန်ရက်မှာထွက်ပေါ်နေကြောင်းသတင်းထုတ်ပြန်ထားပါတယ်။မန္တလေးတိုင်းစင်ကူးမြို့နယ်ရွာသားရွာကျေးရွာမှာအထိုင်ချတပ်ဆွဲနေတဲ့စစ်ကောင်စီနဲ့ပြူစောတီအဖွဲ့ဝင်တွေကဒီကနေ့ဇန်နဝါရီလ24ရက်နေ့မနက်3နာရီဝန်းကျင်မှာမြေကြောင်အတိုင်းစုံစင်းလာပြီးတော့မြေကန်အသီးကရွာတွေကိုလက်လက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ဝင်ရောက်ပြီးတော့နေအိမ်တွေကိုမီးရှို့ခဲ့တယ်လို့ Wildlife Information of Nagwar ရဲ့တာဝန်ခံကပြောပါတယ်။
ကျွန်တော်လည်း24ရက်နေ့မနက်ခင်းဟိုဟာကျမစကားစကား24ကောင်ကမ်းနဲ့ကျွန်တော်တို့ဒီပြည်သူအိမ်မိုးကြတဲ့ချိန်ကိုကျွန်တော်တို့24ရက်တည်းကြီးနေစကြောင်းထိုးလာတယ်အဲ့ဒီတော့လာပြီးကျွန်တော်တို့ဒီ online မျိုးရဲ့အခြေခံမျိုးတင်းမှရှိရဲ့ဒီလိုမျိုးကြည့်ရတယ်ကိုဆက်လို့ရကျွန်တော်တို့လက်နက်ငယ်ကျွန်တော်တို့ဒီလက်နက်ပြီးတော့နော်ဝင်ပြခတ်ပြီးတော့မှအဲ့ရတဲ့ဝင်လာတယ်လေးလာကြီးဝင်ကြတော့မှအဲ့ပါကိုစပြီးမရှိရဲ့9နာရီ6နာရီဝင်ကြတော့မှအောင်ပြန်ထွက်သွားတယ်အဲ့ဒီပြန်ထွက်လာတဲ့ခါမှာကျွန်တော်တို့ဒီအဲ့ဒီရိုင်းမှရှိတဲ့ပြည်သူပိုင်းနဲ့ပြည်သူတို့ကိုတို့ယူသွားတယ်ရဲစခန်းပြန်ယူသွားတယ်နောက်ပြန်ကျွန်တော်တို့အဲ့ဒီရွာကကျွန်တော်တို့ဒီအိမ်ကကျွန်တော်တို့မရှိခံလာအိမ်ကဘောမုန်ကကျွန်တော်တို့ဒီဟိုအားဆိုင်ကျရလေးလေးကိုပြရတယ်ကြာချို့ကြောင်လဲဖမ်းမိရတာဖမ်းမိတာအောင်မှာသူတို့ပြန်လို့ပြရတယ်ပြရတယ်ကြာကျွန်တော်တို့ပြရတော့900ဝန်းကျင်လောက်ဖမ်းမိရတယ်ပြရတယ်ကြာ
ရေလမော်ဂျေးရွာကမကြခဏစစ်ကြောင်ထုံပွေတောက်ခံနေရတဲ့ဂျေးရွာဖြစ်တာကြောင့်ဒေသခံတော်တော်များများကဂျေးရွာအတွင်းမှာမနေဘဲစစ်ဘေးရှောင်နေကြတဲ့ရွာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ရဲ့လက်ပြေရှင်းလင်းရေးထိုးစစ်တွေတိုက်ပွဲတွေအပြင်လေကြောင်းကပါပြစ်ခတ်တိုက်ခတ်နေတာကြောင့်ကောလင်းမြို့နယ်အပါအဝင်စကိုင်းတိုင်းအတွင်းမှာတေဆုံးသူတွေနဲ့အိုးအိမ်ဆုတ်ခွာထွက်ပြေးနေကြရတဲ့စစ်ပေးရှောင်အရေးတွက်ဟာတတိထက်တတိပိုးပြီးတော့တိုးလာနေတာပါစစ်ကောင်စီကတော့ဒီဒေသကျေးရွာတွေကိုပြည်သူ့ကာကွယ်ရေးတပ် PDF တွေအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေပြည်တော်ရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့တတိထုတ်ပြန်လို့ရှိပါတယ်ရှင်